ရန်ကုန်တိုင်းဒေသကြီးရဲ့ရှေးပိုင်းခရိုင်ပြည်သားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာန Community Center ခန့်မှတွင်အောက်တိုဘာ14ရက်နေ့နက်ပိုင်းကလူငယ်နှင့်ကိုယ်ရည်ကိုယ်သိကောင်းစေဖြင့်အသိပညာပေးသောရှိုးကိုပြုလုပ်ဆောင်ရွက်ခဲ့ပါသည်အဆိုပါတော်ရှိုးစိနေဘွယ်တဲ့အရှိပိုင်းခရိုင်ပြည်သားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနမှဒုတိယဦးစီးမှုတော်ဆိုယူလိုင်ကယခုလိုမေးမြန်းဆွေးနွေးခဲ့ပါတယ
်။ပြည်သားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနရန်ကုန်အရှိပိုင်းခရိုင်သိပညာပေးအစီအစဉ်ကနေတို့ဆိုပါရစေ။ဒီနေ့မှာတော့လူငယ်နှင့်ကိုယ်ရည်ကိုယ်သွေးဆိုတဲ့ကောင်းစဉ်အောက်ကနေဆွေးနွေးတော့မှာဖြစ်ပါလိမ့်ရှင်။မင်္ဂလာပါဆရာမကြီးဆရာမကြီးနေမိတ်ဆက်ပြီးပါအောင်ရှင်။
ကျမကတော့တောင်ကလာပါမြို့နယ်စာရေးဆရာအတန်းစာရေးဆရာမပေါပေါဖြစ်ပါတယ်ရှင်။
ဟုတ
်ကဲ့ပါရှင
်ရှေးဥစွာကိုကြီးကိုသွေးဆိုတဲ့အဓိပ္ပာယ်လေးကို
ဆွေးနွေးပြပါအောင်ဆရာမရှင်ဟုတ်ကဲ့ပါကိုကြီးကိုသွေးဆိုတာကိုကျမအနေနဲ့အဓိပ္ပာယ်အနှစ်ချုပ်ပြောရမယ်ဆိုတော့လူတယောက်ရဲ့စိတ်နေစိတ်ထားဇယိုက်လက္ခဏာနဲ့အမှုအကျင့်အသွင်ပြင်တွေတပေါင်းနဲ့စုပေါင်းပြီးဒါကိုကိုကြီးကိုသွေးလို့နော်အကျင့်ချုပ်ခေါ်ခြင်းဖြစ်တယ်လို့အင်္ဂလိပ်လိုဆိုတော့ဒါ personality လို့အဓိပ္ပာယ်ဖွင့်ပါတယ်နော်ဆရာမ
ဟုတ
်ကဲ့ရှင
်ဘလို့အဆက်လက်တွေကလူတယောက်ရဲ့ကိုယ်ကိုသွေးကိုမြင့်နေပေးနိုင်ပါမလဲဆရာမရှိ
ဟုတ်ကဲ့ပါလူတယောက်ကိုယ်ကိုသွေးမြင့်နေဖို့ဆိုအခြေခံအချက်လက်က3ချက်ရှိပါတယ်ဒါနံပါတ်1ကတော့အပြည့်အဝိုင်းဆိုင်ရာကိုယ်ကိုသွေးဆို behavioral personality ပေါ့နော်နံပါတ်2ချက်ကတော့အပြောမျိုးအဆိုပိုင်းဆိုင်ရာကိုယ်ကိုသွေးဆို speech ပေါ့နော် speech out personality နံပါတ်3ချက်ကတော့တွေးခေါ်ပိုင်းဆိုင်ရာကိုယ်ကိုသွေးဆို ideological personality ဆိုတာရှိတယ်ပေါ့နော်အဲ့တော့ဒီအချက်3ချက်မှာအခြေခံအဓိကကြာတာတော့ idea ဆိုတဲ့အတွေးခေါ်ဖြစ်ပါတယ်ပေါ့နော်။ဘာကြောင့်လဲဆိုဆရာမသိတဲ့အတိုင်းအတွေးခေါ်ဆိုတာကအတွေးကနေပြီးတော့မှအတွေးမြင်အတွေးခေါ်ကနေပြီးတော့မှအပြောအဆိုဖြစ်လာမယ်။အဲ့ဒီကမှအပြုမှုဆိုတာဖြစ်လာတယ်ပေါ့နော်။အဲ့တော့ကျမအနေနဲ့လူတယောက်ရဲ့အခြေခံဆိုအစ္စတအာအပြုမှုအပြောအဆိုအတွေးခေါ်မှာအတွေးကအဓိကကြာတယ်။အဲ့တော့မှန်ကန်တဲ့အတွေးတွေးဖို့လိုတယ်။ကောင်းမွန်တဲ့အတွေးကိုတွေးဖို့လိုတယ်။ကောင်းမွန်တဲ့အတွေးရှိမှအပြောဆိုတာလည်းကောင်းလာတယ်လို့ပြုမှုတာလည်းကောင်းတဲ့အခါမှာသူ့ရဲ့ personality ပေါ့နော်။ကိုယ်ကိုယ်သွေးတွေကလည်းမြင့်တက်လာမှာဖြစ်ပါတယ်လို့ကျမအကြံပေးချင်ပါတယ်ရှင
်။ဟုတ်ကဲ့ပါ။
ဟုတ်ကဲ့ရှင်။
ဘလို့အဆက်လက်တွေကလူတယောက်ရဲ့ကိုယ်ကိုယ်သွေးကိုမြင့်နေပေးနိုင်ပါကလေးရှင်
ဟုတ်ကဲ့ပါလူတယောက်ရဲ့ကိုယ်ကိုယ်သွေးကသူ့ရဲ့ဘဝမှာရာဂိုင်းနှုံးပြည့်ကိုအရေးကြီးပါတယ်အဲ့တော့ကိုယ်ကိုယ်သွေးကောင်းမှသာဘဝမှာနေထိုင်ရတာပို့ပြီးမှအဆင်ပြေလာတယ်အဆင်ပြေပေါ့နော် easy life ဖြစ်သွားတယ်ပေါ့ကိုယ်ကိုယ်သွေးမကောင်းဘူးညံ့တယ်နေကြတယ်ဆိုဘဝကခက်ခဲကြမ်းတဲ့ struggle တွေလည်းတအားများတယ်ရုန်းကန်ရတာမျိုးတွေလည်းရှိတယ်အဲ့တော့လူတယောက်နဲ့တယောက်ကကိုယ်ကိုယ်သွေးဆိုတာမတူကြဘူးပေါ့နော်တချို့တွေကပြောတယ်ကိုယ်ကိုယ်သွေးဆိုတာရုပ်လှစရာနဲ့လည်းမလိုဘူးပညာတတ်ဘွေးရမှလဲကိုကြီးကိုသွေးဆိုတာမဟုတ်ဘူးနော်စီးပွားချမ်းသာမှ celebrity ဖြစ်မှကြော်ကြားမှဆိုတာလဲအဲ့လိုမျိုးတော့ပြောလို့တော့မရဘူးပေါ့နော်တချို့တွေကဘာလဲဆိုပညာရည်လက်တက်တယ်နော်ချမ်းလဲချမ်းသာတယ်သို့တော့သူ့မှာကိုနေ့ကပြောတဲ့ကိုကြီးကိုသွေးကနှိမ့်နေတယ်တချို့ကျတော့လဲပညာမတက်ဘူးဘွေးရမှုပဲမဲ့သူ့ရဲ့ကိုကြီးကိုသွေးကမြင့်လာတယ်အဲ့ဒါကဘာလဲဆိုအခြေခံအချက်ဖြစ်တယ်ကိုနေ့က idea အတွေးခေါ်ပေါ်မှာမူတည်တာဖြစ်တယ်ပေါ့ဒါကြောင့်မလို့ကျမအနေနဲ့ပြောချင်တာကတော့ဘလို့ဝဲဖြစ်ဖြစ်အားလုံးကဒါစူးစမ်းမှဖြစ်တယ်ကိုကြီးကိုသွေးညံ့နေတယ်နှိမ့်နေတယ်ဆိုပြုပြင်ပြောင်းလဲလို့ရတယ်ဘလို့ပြောင်းမလဲကိုနေ့ကလို့အပြုမူတွေအပြောဆိုတွေတွဲခေါ်တွေကိုယ့်ကိုမြင့်တက်မြင့်အောင်စူးစမ်းအထုတ်မယ်ဆိုသူ့ရဲ့ကိုယ်သွေးကိုယ်သွေးရလဲတက်လာမှာဖြစ်ပါတယ်လို့ကျမအကြံပေးချင်ပါတယ်နော်ဆရာမ
ဟုတ်ကဲ့ပါရှင်
ဟုတ်ကဲ့ရှင
်ပြောရှင်တဲ့သူတယောက်ဖြစ်ဖို့ကိုယ်ကိုယ်သွေးကဘယ်လောက်ထိအရေးပါတယ်ဆိုဆရာမထင်ပါတယ်ရှင
်ဟုတ်ကဲ့ပါအဲ့တော့အောင်မြင်ပြောရှင်တဲ့လူတယောက်ဖြစ်ဖို့ဆိုကိုယ်ကိုယ်သွေးကသူကရာနှုံးပြည့်ကိုအရေးပါတယ်ဒါလူငယ်လူရွယ်ဆိုတာကတော့နိုင်ငံတကာမှာတော့အသက်25နှစ်အောက်ပြောတော့ကျမတို့မြန်မာနိုင်ငံစံနှုန်းကတော့35နှစ်အောက်ကဒါလူငယ်လူရွယ်တွေဖြစ်တယ်အဲ့တော့ကိုယ်ကိုယ်သွေးမြင့်ချင်ချင်းကကလေးတငယ်ပေါ့နော်ဒါအသက်18နှစ်အောက်ကျောင်းသားတွေမှာလည်းရှိဖို့လိုအပ်တယ်လို့35နှစ်အောက်နော်လူငယ်လူရွယ်တွေမှာလည်းရှိဖို့လိုအပ်တယ်လို့အသက်ရွယ်ပိုင်းခြားအားလုံးမှာလည်းကိုယ်ကိုယ်သွေးဆိုတာကိုရှိဖို့လိုအပ်ပါတယ်အဲ့တော့ကျမအနေနဲ့ညီကုန်းချုပ်အနေနဲ့ပြောရမယ်ဆိုလို့ရှင်တော့ပညာတတ်တဲ့သူပညာရည်ချင်းတူတော်လဲပဲသူရှိမှကိုယ်ကိုယ်သွေးတွေကပို့ပြီးမှမြင့်နေမယ်ဆိုသူကကျန်တဲ့လူနဲ့နှိုင်းရှင်နှစ်တပြားတာသွားမယ်သူကရှေ့ပြီးတော့မှရှေ့ကိုဥဆောင်နိုင်မှာဖြစ်တယ်ပေါ့နော် creative mind တွေလည်းတိုးတက်လာမှာဖြစ်တဲ့အတွက်ကြောင့်မလို့ကျမအနေနဲ့ပြောချင်တာကတော့ဒါလူတော်တယောက်ဖြစ်တာနဲ့မလုံလောက်ဘူးလူကောင်းလည်းဖြစ်အောင်ဆိုကိုယ်ကိုယ်သွေးတွေလည်းမြင့်တင်ဖို့လိုအပ်တယ်ကိုကိုကိုပေါ့နော်နေ့စဉ်ဘဝမှာကိုယ်ကိုယ်သွေးတွေကိုမြင့်တက်အောင်ဆိုလို့ရှင်တော့ဒါကတော့အချက်နှစ်ချက်အခြေခံရှိတယ်ဒါသုတရတစာပေတွေကိုလည်းပြမစာပေတွေလေ့လာဖတ်ရှုလုပ်သလိုကိုယ့်ရဲ့ကိုယ်ကိုယ်သွေးတွေမြင့်တက်အောင်အတွေးခေါ်တွေလည်းကောင်းအောင်ဆိုပြီးတော့မှဘာသာရေးအရာလည်းကိုယ့်ကိုယ်ပေါ့နော်လိုက်လေ့လာလိုက်စားပြီးတော့မှကြင်ကြံအားထုတ်ဖို့လိုပါတယ်လူသားအားလုံးလူငယ်လူရွယ်အားလုံးကကိုယ့်ရဲ့ကိုယ်သွေးတွေမြင့်တက်နိုင်ကြပါစေလို့ပြောရင်းနဲ့ညီကုန်းချုပ်ပါတယ်ကျေးဇူးတင်ပါတယ်ရှင်
ကျေးဇူးတင်ပါတယ်
ဟုတ်ကဲ့ရှင်